ကုလသမဂ္ဂရဲ့မြန်မာဆန်ရလူခွင့်ရဲ့အထူးကိုယ်စားလှယ်ယန်ဟီလီရဲ့ထိုင်းနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံ17ရက်ကြာခီးစဉ်ကိုဒီကနေ့မှစတင်မှာဖြစ်ပါတယ်။မြန်မာဆိုရဘက်ကတော့ကုလအထူးကိုယ်စားလှယ်ယန်ဟီလီရဲ့လုပ်ရက်တွေကတစ်ဖက်သက်ဆန်တယ်လို့ပြောဆိုထားပြီးဆက်ပြီးပူးပေါင်းဆောင်ရွက်မှုမလုပ်ဖို့ဆုံးဖြတ်ထားတယ်လို့2019ခုနှစ်ဒီဇင်ဘာလကတည်းကပြည်ဝင်ခွင့်ပိတ်ထားတာဖြစ်ပါတယ်။လူခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ်ယန်ဟီလီကတော့မြန်မာအစိုးရနဲ့ဆက်ပြီးစစ်ဆင်ညှိနှိုင်းသွားနိုင်ဖို့ကြိုးစားနေဆဲဖြစ်ကြောင်းမြန်မာပြည်သူတွေနဲ့တွေ့ဆုံပြီးနိုင်ငံတော်ကလူခွင့်ရေးအခြေအနေတွေကိုဆွေးနွေးသွားမှာဖြစ်တယ်လို့ပြောဆိုထားပါတယ်။ပြည်ရင်းစစ်ကြောင့်တင်းရှောင်နေကြရတဲ့မြန်မာဒုက္ခသည်စခန်းတွေရှိရာထိုင်းနိုင်ငံကိုဒီကနေ့14ရက်နေ့မှာ Mrs. Lee သွားရောက်မှာဖြစ်ပြီးဒီနောက်မှာတော့လာမယ့်16ရက်နေ့မှာတော့သိမ်းနဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေခိုးလုံနေရာဘင်္ဂလားဒေ့ရှ်နိုင်ငံကိုသွားရောက်မှာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမြို့တော်ဓက္ကာအပြင်ရိုဟင်ဂျာဒုက္ခသည်တွေရှိရာကော့ဆက်ဘဇားကဒုက္ခသည်စခန်းတွေကိုသွားရောက်ဖို့လည်းအစီအစဉ်ရှိတဲ့အကြောင်းကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးယုံကကြေညာထားပါတယ်ရှင်။